ကချင်စစ်ပြည်ဒုက္ခသည်တွေကိုထိရောက်တဲ့အခုအညီတွေပေးအပ်နိုင်ဖို့နဲ့ငြိမ်းချမ်းရေးမရနိုင်သေးတဲ့ကချင်ပြည်နယ်အတွင်းကအခြေအနေတွေကိုလေ့လာဖို့အတွက်မြန်မာနိုင်ငံဆိုင်ရာအမေရိကန်သံအမတ်ကြီးဒဲရက်မစ်ချဲနဲ့အဖွဲ့ဟာပထမဆုံးအကြိမ်ကချင်ပြည်နယ်ကိုသွားရောက်နေပါတယ်။နေ့ရက်ကြာသွားရောက်တဲ့သူ့ရဲ့ကချင်ပြည်နယ်ခီးစဉ်အတွင်းဒေသခံအစိုးရအဖွဲ့တာဝန်ရှိသူတွေစစ်ဘက်ဆိုင်ရာကတာဝန်ရှိသူတွေအဖြစ်လူမှုအသင်းအဖွဲ့တွေနဲ့လည်းတွေ့ဆုံခဲ့တယ်လို့စစ်ပြေဒုက္ခတဲ့စကဲတချို့ကိုလည်းတွားရောက်ခဲ့တာပါဒီလိုတန်မတ်ကြီးနဲ့အဖွဲ့ကချင်ပြည်နယ်ကိုရောက်နေတဲ့အချိန်မှာပဲကချင်ပြည်နယ်အတွင်းမှာလည်းတိုက်ပွဲတွေဖြစ်ပွားနေပြီးတော့ဖားကန့်မြို့နယ်အတွင်းမှာရှိတဲ့ရဲစခန်းတစ်ခုလည်းတိုက်ခိုက်ခံခဲ့ရတာကြောင့်သေဆုံးမှုတွေရှိခဲ့ပါတယ်အသေးစိတ်ကိုတော့ဆက်သွယ်မေးမြန်းထားတဲ့မန္တနာချန်ကပြောပြပါမယ်ရှင်
ဟုတ်ပါတယ်ပထမဆုံးကြိမ်ကချင်ပြည်နယ်ကိုတွားရောက်တဲ့မြန်မာနိုင်ငံဆိုင်ရာအမေရိကန်တပ်မတ်ကြီးဒရက်မစ်ချဲနဲ့အဖွဲ့ဟာနေရကြခီးစဉ်ဖြစ်တဲ့ဒီဇင်ဘာလ18ရက်တနင်္လာနေ့ကမြစ်ကြီးနားမြို့ကိုရောက်ရှိခဲ့ပြီးတော့အဲ့ဒီမှာရှိတဲ့ကချင်ပြည်နယ်အစိုးရအဖွဲ့ကချင်ပြည်နယ်တိုင်းမှုအပါဝင်ကချင်ငိမ့်ချမ်းရေးအကျိုးဆောင်အဖွဲ့နဲ့ဒုက္ခသည်ရေဆောင်ရွက်ပေးနေတဲ့အဖွဲ့တွေကိုတီးခြားစီတွေ့ဆုံခဲ့ပြီးတော့လက်ရှိကချင်ပြည်နယ်ရင်းကအခြေအနေတွေမအောင်မမြင်ဖြစ်နေတဲ့ငိမ့်ချမ်းရေးဆွေးနွေးပွဲကိစ္စတွေနဲ့ဒုက္ခသည်ရေးကိစ္စတွေကိုမေးမြန်းဆွေးနွေးခဲ့တာဖြစ်ပါတယ်။ကချင်ပြည်နယ်အစိုးရအဖွဲ့နဲ့တွေ့ဆုံချိန်မစ္စတာမစ်ချဲအနေနဲ့ဘာတွေပြောဆိုခဲ့သလဲလို့ကချင်ပြည်နယ်ဝန်ကြီးချုပ်ဦးလက်ဂျွန်ငန်ဆိုင်ကိုဆက်သွယ်မေးမြန်းတဲ့အခါမှာ
မစ္စတာမစ်ချဲအားသူကသူ့နဲ့ပထမဦးဆုံးလာတဲ့ခီးစဉ်ဖြစ်တယ်။လာရောက်နေလာတာကိုဖြစ်ပါလေဆိုမှ။ကျောင်းမော်နဲ့မြစ်ကြီးနားစခန်းတင်းလေးပြီးပဲဒီကြည့်မှပြန်သွားပါလေ
။အင်္ဂါနေ့ကတော့မြစ်ကြီးနားနဲ့ဝိုင်းမော်မှာရှိတဲ့ကချင်ဒုက္ခသည်စခန်းတွေကဒုက္ခသည်တွေရဲ့အခြေအနေတွေကိုကိုယ်တိုင်သွားရောက်ကြည့်ရှုခဲ့ပြီးသူ့အနေနဲ့အခုလိုလာရောက်တာဟာနေစုံနယ်ပြားကဒုက္ခသည်တွေကိုထိရောက်တဲ့အကူအညီတွေပေးနိုင်ဖို့အတွက်ဖြစ်တယ်လို့ပြောဆိုတဲ့အကြောင်းမစ္စတာမစ်ချဲနဲ့တွေ့ဆုံခဲ့တဲ့ PCG ကချင်ငိမ့်ချမ်းရေးအကျိုးဆောင်အဖွဲ့ဝင်ဦးရက်ဇခေါင်းကပြောပါတယ်
ဒီကတော့ဒီဒုက္ခဒေသခဏဟိုတိုးတဲ့တောင်တဲ့ဒီနေစုံနေဖြာရက်ဒေသမှာဖြစ်တဲ့အခါကျတော့ဒီဟာကားလမ်းလေးမပေါ့ဘူးဆိုတဲ့အခါကျတော့ပေလူပေပုံကြီးနဲ့ဒါကိုရောက်အောင်ပူပေလူဖြစ်ဖြစ်မလဲအဲ့ဒါ PCG အနေနဲ့ဘယ်လိုပူပေါင်းဆောင်ရွက်ပေးနိုင်မလဲအဲ့ဒါဒီစစ်ဘေးဒုက္ခတွေဘယ်လိုရှိကြလဲအဲ့ဒါအခုထပ်တူးနေတာရှိတာဆိုတော့ကျွန်တော်လည်းလူလို့စတိုက်ပွဲအရှင်နေရပဲလို့တူးလာတဲ့သဘောတော့ရှိပါတယ်လို့
တနစ်ကြော်ကြဖြစ်ပွားနေတဲ့ဒီတိုက်ပွဲတွေကြောင်းထွက်ပြေးကြရတဲ့စစ်ပြေဒုက္ခတဲ့ဥယျာဉ်ဟာအခုဆိုရင်တသိန်းကျော်ရှိသွားပြီလို့ကချင်ဒုက္ခတဲ့ရေဆောင်ရွက်နေတဲ့အဖွဲ့တွေနဲ့လူခွင့်ရေးအဖွဲ့တွေကပြောဆိုကြပါတယ်ဒီလိုဒေသခံပြည်သူတွေဒုက္ခရောက်ကြလူခွင့်ရေးချိုးဖောက်မှုတွေဖြစ်ပေါ်ရတာကြောင်းနှစ်ဖက်ပြစ်ခတ်ရဆဲရေးအကြိမ်ကြိမ်ဆွေးနွေးနေတဲ့ငြိမ်းချမ်းရေးဆွေးနွေးပွဲတွေကလည်းအခုထိမအောင်မြင်သေးပါဘူးဒီလိုငြိမ်းချမ်းရေးဆွေးနွေးပွဲတွေမအောင်မြင်ရတာဘာကြောင့်လဲလို့မစ္စတာမစ်ချဲက PCG ကချင်ငြိမ်းချမ်းရေးအကျိုးဆောင်အဖွဲ့ကိုမေးခဲ့သေးတယ်လို့ဦးရက်ဆောင်ခေါင်းကဆက်ပြောပြပါတယ
်ဒီဆွေးနွေးတဲ့နေရာမှာဟိုဘယ်လိုအကြောင်းတွေကြောင့်မို့မအောင်မြင်တဲ့အပိုင်းကဘာလို့မအောင်မြင်ကြလဲဟိုဘယ်လိုဖြစ်တယ်လဲဆိုတော့ကျွန်တော်တို့ရဲ့အုံသက်ချက်တွေကိုတို့တို့မေးရတယ်ဒီလောက်ပါသူသူချင်းကနည်းနည်းပြင်းပြင်းထန်ထန်ဖြစ်ဖြစ်တဲ့အခါကျတော့အခက်အခဲဖြစ်နေတယ်အဲမကြခင်တော့အလုံးတော့အမြန်ဆုံးတွေ့ဆုံဖို့ကတော့ကျွန်တော်တို့လည်းပဲကြိုးစားပေးနေတာပေါ့လေဒီသူသူချင်းကိုကြောင့်မို့ဒါဟိုထိခိုက်တဲ့တဘောတွေလေဟိုက
ဝင်ကြီးချုပ်ဦးအောင်မင်းကတော့ပြီးခဲ့တဲ့ဝင်ကြီးချုပ်ဦးအောင်မင်းကတော့ရှမ်းပြည်နယ်မူဆယ်မြို့မှာဒါမှမဟုတ်ကချင်ပြည်နယ်ဗမော်မြို့မှာထပ်မံတွေ့ဆုံဆွေးနွေးကြဖို့ပြီးခဲ့တဲ့ကြာသပတေးနေ့က KIU ကိုကန့်လန့်ထားပေမဲ့အခုထိတော့တုံ့ပြန်မှုမရှိသေးပါဘူးအခုလို့ American တပ်မတ်ကြီး Direct Mission နဲ့အဖွဲ့ကချင်ပြည်နယ်ကိုရောက်ရှိနေချိန်မှာပဲကချင်ပြည်နယ်တွင်းမှာတိုက်ပွဲတွေကလည်းဆက်လက်ဖြစ်ပွားနေဆဲဖြစ်ပြီးအင်္ဂါနေ့မနက်ပိုင်းကဆိုရင်ဖားကတ်မြို့အနီးကကမိုင်းရဲစခန်းကိုလက်နက်ကင်ဖွဲ့တစ်ဖွဲ့ကဝင်ရောက်ပစ်ခတ်ခဲ့လို့တိုက်စုံးမှုရှိခဲ့တယ်လို့မျက်မြင်သက်သေတဦးဖြစ်တဲ့ NLD မျိုးသားဒီမိုကရေစီအဖွဲ့ချုပ်ဖားကန့်ခရိုင်အဖွဲ့ဝင်ဦးဟန်မြင့်က VOA ကိုပြောပြပါတယ
်။အဲဒီကြောက်က၂ယောက်ပြီပါတယ်၊၃ယောက်သာရပါတယ်။ဒါတက်ကြဆိုမင်းသူအသက်ဆုံးကြခန့်နဲ့ဒေါ်တင်မီအောင်ဒါတော့နတ်မဘာဆက်နေဆက်ရှိနေပါလားကဒီစီမှာတက်ကြသူအေးဒေါ်မီမူစီရဲ့နောက်ဒေါ်လာစိန်နူးရဲ့စကသာမိပါအဲ့ဒါတွေကဒဏ်ရပါတယ်။အဲ့ဒီ၃ယောက်ရဲ့အခြေအနေကလည်းမကောင်းပါဘူး။ဒီဘုံမာရီတို့တင်မာနေပြီးတော့ဘိုက်ပေါက်ထွက်တာတို့ဘိုက်ကနေနောက်ပေါက်ထွက်တာတွေတို့တက်ဒီမှာကျိုးပြီးတော့ပြစ်တက်ခံရတာတွေတို့အဲ့ဒီနေသားတွေမှာရှိပါတယ်အဲ့ဒီချိန်ကတော့ကျွန်တော်လဲကားမိုက်မှာညီလာခံကိစ္စနဲ့ရောက်နေတဲ့အတွက်ကျွန်တော်တို့ကိုအဲ့ဒီစခန်းနဲ့ညီးနေလို့ကိုအတော်ကိုအထိတ်လန့်ဖြစ်သွားပါတယ်အားလုံးမြို့ရောအဲထိတ်လန့်နေကြတာပေါ့ဗျာအဲကျွန်တော်မနေ့ကပံမိုးကူညီမှုသွားပြီးတော့လုပ်တဲ့ချိန်မှာတော့အာနာဘိုင်းဘက်ကဘာမှလှုပ်ဆောင်မှုကိုမရှိသေးပါဘူးသူတို့ကိုယ်နိုင်ကအားလုံးကြောက်နေကြပါတယ်ပစ္စည်းတွေဆိုတာကတော့ဆိုင်ကြေးတွေတို့ဒါမျိုးတွေပါတခြားပစ္စည်းကြီးကြီးတော့မရှိပါဘူး
ဒါပြင်ဖားကန့်ဘက်မှာလည်းလက်နက်ကြီးပစ်ခတ်တန်းတွေကြောင့်ဒေသခံတွေအထိတ်ထိတ်လန့်လန့်ဖြစ်နေကြပြီးတော့မိုးကောင်းဘက်ကကုန်တင်ရင်တွေမလာတဲ့အတွက်လည်းဖားကန့်မြို့မှာကုန်စင်းနှုတ်တက်မဲ့အခြေအနေတွေဖြစ်ပေါ်နေတယ်လို့ဖားကန့်မြို့ကန်တွေကပြောပြခဲ့ပါတယ်ရှင်။